ထိုင်းမြန်မာနယ်စပ် ချင်းရိုင်ပြည်နယ်မဲဖွားလွန်ဒေသမဲကျလောင်ကြီးရွာနီးမှာဇန်နဝါရီလ2ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်လာကတော့အင်းနီနာချင်းနိုင်ငံကနေဝင်လာတဲ့မူရစ်ခိုင်းဝင်5ဦးဟာထိုင်းစစ်တပ်နဲ့စတွေ့တဲ့အချိန်မှာစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်အကြားစစ်မင်းနစ်ခန့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့ ကျောင်းသားတွေကိုတွေ့ရှိပြီးတော့တင်စီနိုင်ခဲ့တယ်လို့ဆိုပါတယ်။ပြခတ်မှုဖြစ်ပွားခဲ့တဲ့နေရာကိုတော့ဇန်နဝါရီလ၂ရက်နေ့မနက်မှာပဲ
ဘိုးချုပ်စူပရာယော့စတာဖွန်ကိုယ်တိုင်ရဟယင်နဲ့လာရောက်စစ်ဆေးကြည့်ရှုသွားခဲ့ပါတယ်။ဒီကနေ့ဘန်ကောက်မြို့ငွေရနေနေပြူလိုမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းရဲချုပ်ချီနာဖတ်ဆာရာစင်ပြောသွားတာကနှစ်သက်ကာလမှာထိုင်းရဲတပ်ဖွဲ့အနေနဲ့အနားမယူဘဲငွေရစေဝါနှိမ်နှင်းရဲလုပ်ငန်းတွေကိုဇက်တိုက်လှုပ်ဆောင်နေတဲ့အကြောင်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
40ก็มุ่ยเสวารีเนี่ย
อบตรนะครับที่ให้กระบวนการเนี่ยในยุคตามนโยบายรัฐบาลด้วยในการ
2023ခုနှစ်နှစ်တည့်ကာလမှာထိုင်းမြန်မာနယ်စပ်တွေအပါအဝင်ဘန်ကောက်နဲ့နွန်ထဘူရီပထုံထာနီစတဲ့ပြည်နယ်၉ပြည်နယ်ကနေရာပေါင်း40မှာငွေရစေးဝါးနဲ့ဆက်နွယ်နေတဲ့အဓိကနေရာတွေကိုစစ်ဆင်ရေးလုပ်ပြီးရှာဖွေဖမ်းဆီးခဲ့ရမှာတော့အဓိကငွေရတရားခံ6ဦးနဲ့သူတို့ရဲ့ပိုင်ဆိုင်မှုထိုင်းဘက်ငွေတန်ပေါင်း230တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းသွားခဲ့ပါတယ်ရှင်။